အထူးစီးပွားရေးဆောင်တွေဟာစီးပွားရေးဖွံ့ဖြိုးမှုတစ်ခုရဲ့အတွက်တည်းမဟုတ်ဘဲနဲ့လူမှုရေးတရားမျှတမှုဥရုယာတီပြောင်းလဲမှုတိုက်ဖျက်ရေးတို့ကပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာယူနီနုံနယ်မှုစီရင်ခံစာမှာအလေးပေးတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံကလက်ရှိပြည်တော်ဟာအထူးစီးပွားရေးဆောင်မှာတော့ညီရယောကြီးကိစ္စပွေးလင်းညင်တာမှုကိမဲ့နေပြီးတော့လူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရစေဖြစ်တယ်ဆိုပြီးတော့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တဲမြို့နယ်ပြည်သူ့လူတော်အမတ်ဒေါ်အီအေးနမြမျိုးနဲ့ဆက်သွယ်ပြီးတော့ဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်တေးထက်ကတင်ဆက်ထားပါတယ်ရှင
်။ကုလသမဂ္ဂရဲ့2019ခုနှစ်ကမ္ဘာယူနီယံမှုအစီအခံစာမှာတော့အထူးစီးပွားရေးဆောင်တွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့5နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးဆောင်ပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်ကြီးအတွင်းနောက်ထပ်500ထပ်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေးရှိဖွံ့ဖြိုးမှုဆိုင်ရာဗန္ဒာရေးရုပ်ရည်ညွှန်ကြားရေးမှူးနာဗစ်ဟနစ်ကတော့အထူးစီးပွားရေးဆောင်တွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ်
။ The future special economic zones should focus that the zones not only deliver economic growth but also social benefits.
အနာဂတ်အထူးစီးပွားဇုံတွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ပဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါအပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝန်းကြားစာတူညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင်ပါတယ်။ဆိုလိုတာကတော့ဒီအထူးစီးပွားရေးဇုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့တဘာဝပုံဝင်ရင်ဆိုင်ရာတိုင်းတာတတ်မှတ်ချက်တွေလည်းပါဝင်လာမှာပ
ါမြန်မာနိုင်ငံမှာလက်ရှိတိလဝါအထူးစီးပွားရေးဆောင်ရှိနေပြီးနောက်ထပ်အထူးစီးပွားရေးဆောင်တွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်ရန်ကုန်တိုင်းကျောက်တန်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တိလဝါအထူးစီးပွားရေးဆောင်ကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းအဖြစ်ကျောက်တန်းမြို့နယ်ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကထောက်ခံပါတယ်ဒါပေမဲ့ညီရယောကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူး
။ဒီအကောင်ရပေါ်တဲ့အပိုင်းလိုက်ကိုသူတို့ရောတာရှင်ရယ်။ရောချို့လည်းတော်တော်အဆင်ပြေသွားရတယ်ပေါ့နော်။ဒါနဲ့အဆင်မပြေတာလည်းပြန်သေးတယ်။အထူးသဖြင့်သူတို့အဆင်မပြေလဲဆိုတော့ကျွန်တော်တို့အရင်ဒီလိုမှအထူးစီးပွားရေးဆိုရင်ညညလေးပါတဲ့သူတွေထည့်ဆိုင်ပြီးတော့မှညပြန်ရွှေ့တာပေါ့နော်။အဲ့တော့ပြန်ရွှေ့တော့သူတို့အင်အားတွေပေါ်တယ်။ပေါ်တော့အရင်ညမှာမြေပြန်တင်ရတယ်ပေါ့။ဒီအင်ညမှာရှိတဲ့စစ်ဆေးအတောင်ကြီးကနေသူကမြေပြန်တင်ရဲပေးပါမယ်ဆိုပြီးတော့မှတီဖုန်းနဲ့ပြအခုချိန်ကြီးအောင်ဟိုတင်းတယ်ရတော့ဆွံ့လာရတယ်ဒါနဲ့လည်းရှင်းလာကားဆိုပြီးမရသေးဘူးအဲ့လိုအဆက်ဆက်ရှုပ်တော့ရှိတယ်ဒီမူဝါဒကတော့အရင်ကောင်းတယ်ဘူတိုင်းအကောင့်ပေါ်ပေးဖို့လည်းဒီကြံနေတဲ့ကြော်ကြီးကိုအများဆုံးပေးဖို့ပြတ်ပေါ့နော်အဲ့လိုမျိုးတောင်းရထားတာရှိပါတယ်ရှိ
ညာရောကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအဆင်မပြေမှလွတ်တော်အမတ်ကတည်ရတာမျိုးဖြစ်တယ်လို့လည်းဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်
အဲ့တော့ကတော့ဒီလိုအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီကရုပ်ရက်အပေါ်မှာဒီနေရာအထူးသဖြင့်ဒီနေရာရောကျေးပေးတဲ့အပေါ်မှာဝင်ရည်လာမှုအင်မတန်အားနည်းတယ်။ဟိုကျွန်မဆိုရင်မသိဘူး။ဘယ်လိုပြဿနာဖြစ်တဲ့ဒီနေရာကျွန်မစီရောက်လာမှတော့သိရတာ။ဟိုပြေလည်သွားပြီလက်စိတ်ဆိုးအဆင်ပြေသွားပြီဆိုမသိဘူးပေါ့။နောက်တစ်ခါဆိုမျိုးတော့အရင်ကောင်းတယ်စိုက်စားရလို့ပေါ့နော်။အဲ့ဒီကျွန်မအကောင့်ပြန်ပုံနေတဲ့လူတွေရဲ့ကိုယ်ရည်လာမှုမရှိတဲ့အပိုင်းတွေတယောက်တစ်မျိုးလုပ်တဲ့အပိုင်းတွေကျွန်တော်အရင်ပြန်ကြားရတယ်ပေါ့။ကျွန်မကတန်းဝင်ကြီးနေတဲ့တွေ့တဲ့အခါတိုင်းနိုင်ငံဝင်ကြီးတွေကတရားစိုးအဲ့လိုပြောတယ်ပြည်အောင်စုကဝင်ပြီးနေရပြောလို့ဒီနေရာရုပ်ကြီးကိစ္စတော့တိုင်းပြည်သားကြီးကလည်းပြောရဲပေါ့နော်အဲ့လိုမျိုးကိစ္စမျိုးကြီးအခုရှိရှိနေရဒါတော့ကျွန်မကသဘောမကျဘူးဒါအမှန်တိုင်းပြောတာပေါ့နော်
ညီရယောကြီးကိစ္စတွေဆောင်ရွက်ပြီးနေပြီးလွတ်တော်တွင်မှလည်းတိလဝါအထူးစီးပွားရေးဆောင်အရေးဆွေးနွေးနေတဲ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့အစိုးရရန်တရာတွင်ပေါင်းဆိုင်ညှိနှိုင်းဆောင်ရွက်မှုကအင်မတန်မှကိုအားနေပြီးဘသူမှတာဝန်ရှိတယ်လေဆိုတာကလည်းတခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ
်ဒီကောင်ကဒီစီမံခန့်ခွဲမှုကော်မတီရဲ့တရားဥပဒေအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေသဆိုင်ရာတွေရဲ့ပေါင်းစပ်ညှိနှိုင်းမှုဟိုကတော်တော်လေးကိုလဲလို့ပြောရမယ်ပေါ့နော်။ဆိုရင်ကျွန်မကတော့ပထမဆုံးတောင်းရင်ကြလာတဲ့ကဒီအဓိကတော့ဒုညာရောဒီကိစ္စနဲ့ပြည်တယ်နေရာခြားခိုင်းရေးဆောင်အားတည်သူတွေရဲ့အဆင်ပြေမှုကိုကျွန်မကမြင်ရတော့လေ။တော်တော်ဆိုရင်အဆိုးရကလုပ်ခဲ့တယ်ပေါ့လေ။ကျွန်တော်တို့အဆိုးရဖြစ်မှာတော့ကျွန်မသားတွေတော့ မဖြစ်စင်ပါဘူးပို့အဆင်ပြေတာဖြစ်စင်တယ်ဆိုရောဆိုတော့ဒီအောင်ရည်ကြရတာဒီလောက်တဲ့အစီအစဉ်ကိုကိုရင်းစားစားရှာပြပါမယ်ပါညာသတိပေးရပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းဖြစ်လာဘူးဆိုတော့မျက်စလာနဲ့ကိုပြန်လာတဲ့အချိန်မှာဒီအောင်ရည်နေနဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရတာကကျွန်တော်ပြောရဲအဆင်မပြေသေးဘူးဆိုရင်နေရာရာအဲ့ဒီဆောက်ပြိုက်ပြီးတော့အဲ့ဒီပြန်လာနေရာစားသားရေးတို့ကိုဘယ်လိုတောင်းယူပါလဲဘယ်လိုလုပ်ပါလဲဆိုတာကိုရှင်းမပြတဲ့အချိန်မင်းကမှကောင်းတယ်ပေါ့ပြလိုက်တာပို့ဆောင်လာအဲ့နေရာကရှိတဲ့နေရာရောဒီကိုမပေးဘူးအဲ့ညာမှာရှိနေတဲ့တောင်သူတွေကိုဟိုညဉ့်ညီးဖယ်ထားလိုက်တယ်သတိပေးလိုက်တယ်ပေါ့နော်တောင်သူတွေကလည်းယုံကြည်ပြီးတော့မှဟုတ်ဖက်ပေးလိုက်တယ်ဒါပေမဲ့လည်းအဖက်ပေးလိုက်တဲ့အချိန်ကိုအချိန်ညရရောဒီမရဘူးပေါ့ဆိုတော့အဲ့ဒါကြတော့အဲ့လိုမျိုးဆိုအကွယ်ဟားလာရရှိတယ်ဒါတော့ဒီမှာကဝိတ္တရှိပေါ့နော
်နောက်တစ်ချက်ကတော့မြေယာဆွတ်ရှုံရသူတွေအလို့အကံ့ရရှိရေးဖြစ်ပါတယ်မြို့ဖလာလဲသမားတွေအနေနဲ့မြေယာဆွတ်ရှုံလို့အလို့လက်မဲ့ဖြစ်တဲ့အချိန်ညမှာအထူးစီးပွားရေးဆောင်မှာအလို့အကံ့မရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွက်ဆက်ပြီးကြိုးစားကြရအောင်မှဖြစ်တယ်လို့ကျောက်တန်းလွတ်တော်မှဒေါက်အေးမြတ်မြတ်မျိုးကပြောပါလေရှင
်။ဒီမှာရထုတ်ထွက်လာတယ်အရင်ကောင်းတယ်ဒါပေမဲ့ဒီမှာနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်တော်အရင်ဝန်တာလေးစေစုတင်တယ်သို့တော်လည်းပဲကျွန်တော်တို့ဒေသကလူတွေကတရားတွေအများကြီးပိုင်ဆိုင်ပြီးတော့မှဆုံးလို့ပေးပြီးတော့မှအာဒီညမှာစီဝါကနည်းစီဝါကြတယ်ဘောနလုံးကိုတက်လိုက်နည်းနည်းနဲ့ကောင်းမယ်ဆိုဒီပြေတာကကျွန်တော်တို့ရဲ့သူတရားဟောဒီရဲ့ဖြူဖြူတက်မှုရဲ့ဒေလိုက်ပါဖို့လို့ရပေါ့နော်ကျွန်တော်ကစိုင်းနေတဲ့အကြောင်းဆိုတာကြားပါပဲဘယ်လိုစလုံးရှင်နေရတခြားဒီလိုလောက်ကန်ခွင့်ရရလာလဲညာနေဒါပေမဲ့အဲ့ဒီပြန်လဲနေရစားသားတဲ့နေရကအိမ်ကြီးအငဲငယ်လောက်မှရှိတဲ့သူတွေရဲ့ဘဝဥရောမှာကျွန်တော်တို့ကမကဲတင်နိုင်ဘောနော်ကျွန်တော်တို့တရားဒီကတောင်းသူကြီးများတယ်။နေရာနဲ့အတက်မွေးရဲ့သူများတယ်။စမှုဆောင်ကြီးမှာအတက်မွေးဝန်ဆောင်လို့ပို့အတွက်အရင်အချိန်ပိုင်းကိုကျွန်တော်တို့ ready ချင်နေဘူးပေါ့နော်။ဆိုတော့ကတော့ဒီလိုဆုံးလိုက်ရတယ်။ရောဒီကတော့ရတယ်ပေါ့နော်။ဒါပေမဲ့အဲ့ဒီဟာရတဲ့လူကြီးတော့မှာတော့ပေါ့အောင်လို့ဖို့စီမံခံခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစီအစဉ်မဖြစ်လိုက်တော့ဖက်စားအသုံးတော့ပုံသွားရပေါ့လေ။ဆိုတော့ကတော့အဲ့ညာမှာရှိတဲ့သူတွေကစီးဆုံးသုံးသွားပြန်လို့လို့လဲဆိုရင်လည်းခြံဆောင်လို့ဆိုဒီအောက်ရည်သိမ်းလို့ဆိုရင်မလောက်ဘူးပေါ့နော်။ဒီလောက်မလောက်ဘူးပေါ့။ဆိုအဲ့လိုဆိုအစီအစဉ်ရဲ့ဘဝအများကြီးရှိရအဲ့ပုံမှာလည်းကျွန်တော်ပြန်ဖူစားဖို့တော့အာဆက်ဆက်ကြပြီးတော့မှလည်းချက်ဖို့ကောင်းလို့လည်းစောင့်ရှောက်မှုတွေရဖို့ကတော့စူးစမ်းနေတာ